စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့မြမရီတက်ကနေကယ်ဆယ်ထားတဲ့လေစီပြေဒုက္ခသည်နေရာကျော်ကိုလက်ခံဖို့အတွက်တပတ်ခန့်အချိန်ယူစစ်ဆေးရမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကြောင်းပြန်ခဲ့ပါတယ် NCCT အဖွဲ့ကနိုင်ငံရေးဆွေးနွေးရေးမူပေါင်းတွေကိုအတည်ပြုရေးဆွဲဖို့ထိုင်းနိုင်ငံမှာအစည်းအဝေးကျင်းပခဲ့တယ်ဆိုတာနဲ့အေယာရီတိုင်းကကရင်အမျိုးသားတူနာပြုစနန်နိုင်ထွန်းကိုအပီပီဆိုင်ရာကြက်ချီနီကော်မတီနဲ့လာဂျာနီအသင်းကနေဖလော်ရင်နိုင်တင်ဂေးစုကိုပေးအပ်ချီးမင်းခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ဒီမှာကနန်းဟွန်ပါရှင်တင်းတွေကိုဆိုင်းမုန်းနဲ့အတူတင်ဆက်သွားမှာပါမြန်မာနိုင်ငံရေတက်ကကယ်ဆယ်ထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားလေစီပြေးနေရာကျော်ကိုနေရာရင်းပြန်ပို့ဖို့စီစဉ်နေရမှာအချက်လက်မပြည့်စုံသေးလို့တပတ်ခန့်အကြာအချိန်ယူစစ်ဆေးရအောင်မယ်ဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကြောင်းပြန်လာခဲ့ပါတယ်။လေစီပြေးဒုက္ခသည်တွေကိုမေလ22ရက်နေ့ကမောင်တော်မြို့နယ်တင်မောကွေ့ကျေးရွာအနီးမှာမြန်မာရေတက်ကဆက်လီနစီးနဲ့အတူဖမ်းဆီးမိခဲ့တာပါ။သူတို့တွေကိုအလဲတန်းကျော်ကျေးရွာနားမှာရာယီကေဆေထားခေရကနေတွာလာရေးလွယ်ကူဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အနီးဆုံးဖြစ်တဲ့တောင်ပြိုကိုပို့ဆောင်ထားတယ်လို့မောင်တော်ခရိုင်ဥက္ကဋ္ဌကပြောပါတယ်။လေစီဒုက္ခတွေတွေကိုတက်ဆိုင်ရာနိုင်ငံကိုအမြန်ဆုံးပေးပို့သွားမယ်လို့လည်းရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးမောင်မောင်အောင်ကသတင်းထုတ်တွေကိုပြောဆိုထားပါတယ်။
NCCT ခေါ်တဲ့နိုင်ငံလုံးအပိခရက်ဆဲရင်းညင်နိုင်ရဲ့အဖွဲ့ကနေအပိခရက်ဆဲရေးဆိုင်ရာမှူးကျန်းနဲ့နိုင်ငံရေးဆွေးနွေးရေးမှူးပေါင်းတွေကိုအတည်ပြုရေးဆွဲဖို့အတွက်မေလ25ရက်နေ့ကနေ29ရက်နေ့အထိထိုင်းနိုင်ငံမှာအစည်းအဝေးကျင်းပခဲ့ပါတယ်။လာမယ့်လော်ခီလာတိုင်းရင်းသားထိပ်သီးအစည်းအဝေးမှာတင်ပြဖို့အတွက်အစီရင်ခံစာနဲ့နိုင်ငံရေးဆွေးနွေးရေးမှူးပေါင်းတွေကိုအချောသတ်ဆွေးနွေးခဲ့တယ်လို့ NCCT တာဝန်ရှိသူတို့ဖြစ်တဲ့ပုံမူကြီးခွန်ဥက္ကာကပြောပါတယ်ဒီဆွေးနွေးပွဲကို NCCT အဖွဲ့ရဲ့မူပေါင်းရေးဆွဲရေးအလုပ်ဖွဲ့ဝင်တွေဖြစ်တဲ့ဘဒိုကွယ်ထွန်းဝင်းဒေါက်တာဆလိုင်းလျန်မုံစခေါင်ပုံမူကြီးခွန်ဥက္ကာနိပညာအထောက်အကူပြုအဖွဲ့ကဒေါ်နန်ရောဒေါ်ဂျာနန်ဘဒိုတာဒူမူပုံမူကြီးစင်ဝါတို့တက်ရောက်ခဲ့ပါတယ
်ထိုင်းမြန်မာနယ်စပ်မှာရှိတဲ့ကရင်ဒုက္ခတွေစခန်းတွေကိုထောက်ပံ့တဲ့အလူရှင်တွေညှော့လာတဲ့အတွက်2015ခုနှစ်မှာလှဆင်ထောက်ပံ့တဲ့စားနပ်ရိက္ခာတွေကိုလျှော့ချနိုင်ဖို့ရှိတယ်လို့ဒုက္ခတွေစခန်းတာဝန်ရှိသူတွေကပြောပါတယ်2015ခုနှစ်အတွက်စခန်းအားလုံးလည်ပတ်နိုင်ဖို့စားနပ်ရိက္ခာစီမံခန့်ခွဲရမှာဖြစ်လို့ငွေလိုအပ်ချက်အပေါ်ရိက္ခာလျှော့ချရမယ်ဆိုပြီး TPC ကပြောလာတယ်လို့မေလဒုက္ခတွေစခန်းကစခန်းတာဝန်ခံဥက္ကဋ္ဌစောအောနက်ကပြောပါတယ်ထိုင်းမြန်မာနယ်စပ်တလျှောက်မှာကရင်ဒုက္ခတွေစခန်းပေါင်း6ခုရှိပြီးလူရေ3,400ကျော်ကို TPC ကနေအခြေခံစားသုံးကုန်ဖြစ်တဲ့ဆန်စားစီမီသွေးဂျုံမုံတွေကိုထောက်ပံ့ထားပါတယ
်လာမယ့်2015ရွေးကောက်ပွဲအတွက်မွန်ပြည်နယ်တစ်ခုလုံးရဲ့အခြေခံမဲဆန္ဒစီရင်တွေကိုစွန်လ8ရက်နေ့ကနေ21ရက်နေ့အထိတပြိုင်တည်းစတင်ပြင်ညာသွားမယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ကပြောပါတယ်မဲဆန္ဒရှင်တွေရဲ့စီရင်တွေကိုတက်ဆိုင်ရာကော်မရှင်ဖွဲ့ခွဲတွေရှိတဲ့ရက်ကွက်နဲ့ကြေးရအုပ်စုအုပ်ချုပ်ရေးရုံးတွေမှာ14ရက်ကြာကတ်ထားမှာဖြစ်ပြီးတော့မျိုးစီမာရွေးမှုရှိပါကမပါတင့်တူများပါဝင်ချင်းမှာချင်းပဲဖက်ချင်းဆိုတဲ့ပုံစံ၃မျိုးနဲ့မျိုးစီအသေးလျှောက်ပြီးပြင်ဆင်နိုင်တယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ကဒုတိယညွှန်ကြားရေးမှူးဦးဟိန်းလင်းထက်ကပြောပါတယ်မွန်ပြည်နယ်10မြို့နယ်ရဲ့အခြေခံမဲဆန္ဒရှင်များရဲ့စီရင်ဟာ12,200ကျော်ရှိမယ်လို့ခန့်မှန်းထားပေမဲ့မဲစရင်ပြုစုပြီးချိန်မှာပြည်နယ်တစ်ခုလုံးရဲ့မဲဆန္ဒရှင်ဟာ14,200ကျော်ထိရှိတယ်လို့မွန်ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲစီရင်အရာသိရှိရပါတယ်
ရီချောင်းပို့ဆောင်ရေးညွန်ကြားရေးဦးစီးဌာနကနေပြီးတနိုင်ငံလုံးမှာရှိတဲ့ပြည်တွင်းရီချောင်းတင်မော့တွေကိုစစ်ဆေးမှုပြုလုပ်တဲ့အချိန်မှာပြည်ဆွေးရမတင်တဲ့ရင်တွေကိုရက်နာဖို့ညွန်ကြားခဲ့တာကြောင့်ရေလန်းကိုအမိပြုနေတဲ့မွန်ပြည်နယ်ချောင်းဆုံမြို့နယ်ဘလူးကျွန်းဒေသခံတွေဟာသွားလာရေးမှာအခက်တွေ့နေရပါတယ်။မွန်ပြည်နယ်ပြည်တွင်းရီချောင်းပို့ဆောင်ရေးတန်လွင်ဌာနခွဲကပြည်ဆွေးနေတဲ့တင်မော့90စင်းလုံးကိုဒီလ3ပိုင်းမှာအကုန်ရက်နာလိုက်ပြီလို့လက်ထောက်အထွေထွေမန်နေဂျာဦးလာဝင်းကပြောပါတယ်တင်မောတွေပြေးဆွဲတာကိုရက်နာလိုက်ပြီးနောက်ပုဂ္ဂလိကဆက်လေတွေကအစားထိုးပြေးဆွဲနေကြပေမဲ့စိတ်သက်သာပြီးလုံခြုံမှုပိုရှိတဲ့တင်မောတွေကိုပဲတောင်းဆိုနေကြတယ်လို့ဘလူးကျွန်းဒေသခံတွေကပြောပါတယ်
သတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါမြန်မာနိုင်ငံမှာနာဂစ်မုန်တိုင်းကာလအတွင်းအယောက်ဒီတိုင်းဒေသကြီးဟိုင်းကြီးကျွန်းကပြည်သူတွေကိုအသက်ကိုပဓာနမထားဘဲကူညီရွှေ့ပြောင်းပေးခဲ့ပြီးတူနာပြုကူတာပေးခဲ့တဲ့ကရင်အမျိုးသားတူနာပြုစနိုင်နိုင်ထွန်းကိုအပြည်ပြည်ဆိုင်ရာကြက်ချေနီကော်မတီနဲ့လာချန်းနီအသင်းကနေဖလော်ရစ်နိုင်တင်ဂေးစုကိုပေးအပ်ချီးမြှင့်ခဲ့ပါတယ်ဒီကြောင်းကိုတော့အမီရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေခုလိုတင်ဆက်ထားပါရရှင
်55ချိန်မြောက်ဖလော်ရစ်နိုင်တင်ဂေးစုကိုရရှိတဲ့အကြောင်းရင်းကိုတော့စက်နိုင်နိုင်ထွန်းကခုလိုပြောပါတယ်
ကျွန်တော်ဟိုခိုင်းကျုံးပေါ့နော်တေးမောင်တဲ့တိုင်းနဲ့ကျွန်တော်လှုပ်ဆောင်ခဲ့တဲ့ဟာကကပားချစ်ချင်နေတာပေါ့အပြစ်ဆက်ချစ်ချင်နေတယ်ကျွန်တော်ဥစားကိုဆောဆောင်းဆောင်တာလုပ်ပဲထင်တာပေါ့နော်အဲဒီဖလော်ရစ်နိုင်တင်ဂေးစုကိုချိန်မြှင့်ခဲ့တာဟာမေလာဆက်နေနေရလေ
စနနိုင်ထွန်းဟာအထက်တန်းတူနာပြုတရားဖြစ်တယ်လို့2008ခုနှစ်မှာဖြစ်ပေါ်ခဲ့တဲ့နိုင်ကမုံတိုင်းကာလမှာအေယဝတီတိုင်းဒေသကြီးဟိုင်းကြီးကျွန်းရှိမုံတိုင်းတန်ခံပြည်သူတွေကိုဘေးကင်းရာကိုကူညီရွှေ့ပြောင်းခြင်းတူနာပြုကုသပေးခြင်းများကိုတက်ဆွဆံပြားဆောင်ရွက်ခဲ့တဲ့ဖြစ်စဉ်တွေကိုတော့စနနိုင်ထွန်းသုံးကအခုလိုပြောပါတယ
်ဒီတက်လာတဲ့အမျိုးလေးတူနာသူ့ရဲ့အဲ့ပေါ်တော့သူ့မပြေးနိုင်ကျွန်းကလည်းပြေးနိုင်တယ်ပြေးနိုင်တဲ့သူဒါမှမဟုတ်ကိုရတဲ့အဲ့ဒီအချိန်မှာကြောက်တယ်ဒါမှမကြောက်ပေမဲ့လည်းသူကကိုရကိုကြောက်လို့ဆိုရတယ်သူတို့လည်းတနားညတင်လာတဲ့ဆင်မျိုးသူတို့လည်းမထားနိုင်အကုန်လုံးလူသားတွေရောက်ယူတိုင်းပေါ့နော်သူတို့ရဲ့အသက်ရှင်ဖို့အတွက်အဲဆမ်းမရဖို့အတွက်တိုင်းကဆဲမှုမှုအဖြစ်အောင်ဆိုတာလည်းသူတို့အကုန်လုံးဝိုင်းဝန်းကူညီပြောပေါ့နော်အဲ့လိုလေထောက်ခံပေါ်တင်လာတော့အဲ့လိုလေသူတို့ရဲ့ဟိုလှုပ်ဆောင်ခဲ့တဲ့ဟာတွေပေါ့
ဖလော်ရစ်နိုင်တင်ကိစုဟာဒူနာပြုတွေအတွက်ကမ္ဘာအမြင့်ဆုံးစုဖြစ်ပြီးအခုနှစ်မှာတော့နိုင်ငံပေါင်း18နိုင်ငံဒူနာပြု36ဦးထက်ကမြန်မာနိုင်ငံသားအသက်38နှစ်အရွယ်စက်နိုင်ထွန်းထွန်းကိုချီးမြှင့်ခဲ့တာဖြစ်တယ်လို့ဆိုပါတယ်။ကရင်မျိုးသားတစ်ယောက်အနေနဲ့အခုလိုစူရရှိတဲ့ပုံမှာအတိုင်းမသိဝန်တာတယ်လို့လည်းသူကအခုလိုပြောပါတယ
်။ဆိုရင်လည်းဒီကိစ္စရမယ်ဆိုရလဲမမျော်လင့်ဘူး။မောင်းလည်းမမောင်းသေးခဲ့ဘူး။ခုလိုမျိုးရရှိတဲ့ကြောင့်လည်းကျွန်တော်ရဲ့ဟိုကရင်လူမျိုးအနေနဲ့တခြားသောတိုင်းသားရဲ့အကူအစားပေါ့နော်။သူတို့ကုံဆောင်နိုင်တဲ့အတွက်ကြောင့်မနော်။ဟိုအတိုင်းမပြီးပေါ့နော်။သူကဝန်တာညနေတယ်။
ဖလော်ရစ်နိုင်တင်ကိစုကို1912ခုနှစ်ကစပြီးတော့၄နှစ်တကြိမ်ပေးအပ်ချီးမြှင့်လာခဲ့တာဖြစ်ပြီးမြန်မာနိုင်ငံမှာတော့စနနိုင်ထွန်းဖြင့်1963ခုနှစ်မှာဒူနာပြုဆီယမကြီးဘူမှုတော်ခင်အုံးမြ1963ခုနှစ်မှာဒူနာပြုဦးစီးရာရှိဒေါ်အန်ယော်နန်နဲ့2003ခုနှစ်မှာတာဖွားဆီယမဒေါ်သိန်းယူတို့ကရရှိခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးတော့မေလာဇန်ပိုင်းတို့က UWSA ဝါပီသွေးစည်းညီညွတ်ရေးအဖွဲ့ဌာနချုပ်ပန်ဆန်းမှကျင်းပတဲ့တိုင်းဒေသခေါင်းဆောင်ထိပ်သီးညီလာခံမှာလက်ရှိမြန်မာအစိုးရစစ်တပ်နဲ့စစ်ရေးတင်းမာနေတဲ့အဖွဲ့တွေဖြစ်တဲ့တအန်းပလောင်လူမျိုးရေးအဖွဲ့အပါအဝင်ကိုကန်တပ်ဖွဲ့ရခိုင်တပ်မတော်တို့ကနေ NCCT အဖွဲ့ကနေနှုတ်ထွက်မယ်လို့တင်ပြခဲ့ပါတယ်။အခုလိုမျိုးနှုတ်ထွက်တဲ့အပေါ်တိုင်းဒေသအဖွဲ့တွေဘလို့သဘောထားရှိနေပါသလဲဆိုတာကိုဆိုင်းမင်းကနေအခုလိုစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
ပြည်ထောင်စုငင်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုအယုံကြည်မရှိလို့လက်ရှိ UPWC နဲ့တွဲဆောင်ဆွေးနွေးရေးလှုပ်ဆောင်နေတဲ့ NCCT အဖွဲ့ကနေနှုတ်ဖက်ခဲ့တယ်လို့ TNL ပြန်ကြားရေးအရာရှိပိုကြီးတိုက်ကျော်ကပြောပါတယ်
။မတ်လ30ရက်နေ့မှာဒီ SCA မူကြမ်းဥပဒေဒီမူကြမ်းတော့ဆက်မထူတော့အမျိုးသမတ်ကူနေတဲ့အချိန်မှာဒီဆွေးရတပ်တွေကကျွန်တော်ဒေတာကိုထုတ်ပြစ်ရှင်နဲ့တိုက်ပွဲတွေလည်းဆက်ဆက်မပြေဖြစ်နေအဲဒီဟာကတပိုင်းပေါ့နော်စက်တဘာဘဝပြီးမှအနာတိုင်းတာထိပ်ပြီးဒီလကမှာဒီကျွန်တော်အဖွဲ့ရဲ့နောက်ထပ် EE ရဲ့ MND ရဲ့တုံးဖွဲ့ကိုမဖိတ်ကြဘူးဒီဥပမင်းတို့ကဝါအဖွဲ့ကိုပြောကြရှိတယ်အဲ့တော့ဒီ UPWC ကိုကျွန်တော်အယုံကြည်မရှိတော့တဲ့အတွက်လည်းနားလည်လို့ပြောကြတယ်
တမင်လက်ရှိမှာတအားပလောင်လူမြောက်ရေးအဖွဲ့ရဲ့နှုတ်ထွက်မှုဟာအတိမဖြစ်သေးဘူးလို့ပုံမူကြီးခွန်ဥက္ကာကအခုလိုပြောပါတယ
်သူတို့ရဲ့ပါဝင်မှုကိုထွက်ဖို့စဉ်းစားတယ်ဆိုပြီးတော့အဲဒီမှာဘာမှအတိမဖြစ်သေးဘူးတရားဝင်လည်းမဟုတ်သေးဘူးသူတို့သဘောထားပြင်ကြတာမထွက်သေးလို့အခုဒီဝင်းမှလည်းတက်နေကြတာပဲ
မြန်မာငင်းချမ်းရဲ့အတွက်တစိတ်တပိုင်းပံ့ပိုးမှုပြုနေတဲ့ပြည်ထောင်စု Institute Director ဦးခွန်ဆိုင်ကတော့ PNL အနေနဲ့ NCCT ကနေနှုတ်ထွက်ဖို့မလိုပဲလို့ခီလာညီလာခံဆုံးဖြတ်ချက်မှာစုပေါင်းအားနဲ့ငင်းချမ်းရေးကိုအကောင့်ထဲပေါ်တင်တယ်လို့အခုလိုပြောပါတယ်
ကျွန်တော်တို့အားလုံးပါဝင်အောင်ကျွန်တော်တောင်းကြမယ်တောင်းဆိုတဲ့အချိန်မှာအစိုးရဘက်ကတလို့ဖြေတယ်အဲ့ဒီပုံမှာမူတည်ရပေါ့အဲ့ဒီချိန်ရောက်ပြီဆိုလို့ရှိရင်အကုန်လုံးလက်မထိုးမလားတစ်ဖက်ကဘာမှမပြောသေးတဲ့ကိုယ့်ဘက်ကနေပြီးတော့မှတခါလေးဒီဟိုအရင်ထွက်တယ်ဆိုတာတော့မသိတော့ဘူးထင်ပါလေဗျာ
PNL တန်းပလောင်လူမြောက်ရေးတပ်ဖွဲ့ဟာရှမ်းပြည်မြောက်ပိုင်းမှာကချင်လူလတ်ရေးတပ်မတော်မြန်မာမျိုးတပ်ဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA ခေါ်ကိုကန်တပ်ဖွဲ့နဲ့ရှမ်းပြည်မြောက်ပိုင်းမှာပူးပေါင်းလှုပ်ရှားနေပြီးလက်ရှိမြန်မာစစ်တပ်နဲ့စစ်ရေးပဋိပက္ခတင်းမာနေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်
ူးဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မြန်မာရေးတပ်ကနေကယ်ဆယ်ထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားလေစီးပြေးနေရာကျော်ကိုနေရာရင်းပြန်ပို့ဖို့အတွက်တပတ်ခန့်အချိန်ယူစစ်ဆေးရမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကြောင်းပြန်လာခဲ့ပါတယ်NCCT ခေါ်တနိုင်ငံလုံးအပြစ်ခတ်ရဆဲရေးညှိနှိုင်းရေးအဖွဲ့ကနေအပြစ်ခတ်ရဆဲရေးဆိုင်ရာမှူးချုပ်နဲ့နိုင်ငံရေးဆွေးနွေးရေးမှူးပေါင်းတွေကိုအတိပြုရေးဆွဲသွားဖို့ထိုင်းနိုင်ငံမှာအစည်းအဝေးကျင်းပခဲ့ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီသား